အခုနေပြည်တော်မှာပြုလုပ်တဲ့ NCA လေးနှစ်ပြည့်အခမ်းအနားဟာငင်းငင်းလုပ်ငန်းစဉ်ကြီးတွေအရေးကြီးတဲ့အခမ်းအနားဖြစ်ပါတယ် NCA မှာပါဝင်လက်မှတ်ရေးထိုးထားကြတဲ့အဖွဲ့တွေအနေနဲ့ NCA လမ်းကြောင်းအတိုင်းဆက်လက်အကောင့်ထဲဖော်ဆောင်ဖို့ဂတိကဝတ်နဲ့အခမ်းအနားကိုကျင်းပခဲ့တာဖြစ်ပါတယ်ဒါပေမဲ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBS ရဲ့ယာယီဥက္ကဋ္ဌတာဝန်ယူထားတဲ့ RCSS SSA အဖွဲ့ကဗိုလ်ချုပ်ကြီးရော့ဆက်အခမ်းအနားကိုမတက်ရောက်နိုင်တာမို့ဒီအခမ်းအနားပြီးမနေ့ကမှကျင်းပမဲ့ GICM ပူတွဲအကောင့်တွေဖော်ရေးကော်မတီအစည်းအဝေးမပြုလုပ်နိုင်တော့ဘူးလို့သိရပါတယ်။အခမ်းအနားကိုလာတက်တဲ့ PNL အဖွဲ့ရဲ့နာကဘုံမူကြီးခွန်ဦးကပြောတာက
GICM ကတော့တဆက်တည်းလုံးမဲ့ဟာတော့မဖြစ်တော့ဘူး။နည်းနည်းပြန်ရွှေ့ပြီးတော့အပြည့်အစက်နဲ့တစ်ချက်ပြန်ညှိပြီးတော့မှပြန်လုံး GICM မလုံးနိုင်တော့အားလုံးထိခိုက်တာပါဗျာ။အတော့လည်းဆို GICM က NC စာချုပ်ရဆိုရင်အမြင့်ဆုံးbody ဖြစ်တာ ਉਹ သူဒီကနေ guideline ချပေးလိုက်ပြီးတော့အဲ့ဒီကနေပြီးတော့ mandate ပေးလိုက်တဲ့အလုပ်တွေကဆက်လုပ်သွားလို့ရတာ
GICM အစည်းအဝေးခေါ်ယူနိုင်မှုအတွက်ငင်းငင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ဥက္ကဋ္ဌတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးရော့ဆက်ခါအရေးကြီးပါတယ်ဒီရာထူးကိုဗိုလ်ချုပ်ကြီးရော့ဆက်ခါ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမုတူးစေဘောထံကနေပြီးတော့တွဲပြောင်းယူခဲ့တာဖြစ်ပါတယ်သူတို့အဖွဲ့NCA အခမ်းအနားကိုလာမတက်နိုင်တာနဲ့ပတ်သက်ပြီးတပ်မတော်ကသူတို့လာတဲ့လမ်းကြောင်းကိုခွင့်မပြုလို့ဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး RCSS SSA ပြည်တွင်းပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဝန်ပြောတာက
NCA ထဲမှာကျွန်တော်တို့ခုမှကျွန်တော်တို့ကလွတ်လပ်စွာတောက်လောက်ခင်းရှိတယ်ပေါ့နောက်တစ်ချက်ကနောက်တစ်ချက်ကတော့ကျွန်တော်တို့ဂျိုတင်ကြီးနိုင်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဆက်ဆက်သွယ်ပြီးတော့တွားကြမချိတ်ဆက်ပြီးတော့တွားကြမယ်ဆိုတာကဟိုကတစ်ချက်ပါတော့ပေါ့နော်။အဲသူတို့ကအဲ့လုံချိုကြီးကတ်တာထားတဲ့နယ်မြေမှာပါဆိုတာညာအဲ့လိုတစ်ချက်ပါလို့ပေါ့ဒါကြောင့်မလို့သူကအဲ့လုံချိုကြီးကိုအကြောင်းအကြောင်းပြရလို့ညာသူက link key ဟိုကပဲလာတာသူကအဲ့နေရာမပြတ်ဘူးနောက်သူတို့ပြောတဲ့မြေစေဝါဖန်စီတဲ့နတ်ပွဲဆိုတာလဲသူကခိုးလန်းเนาะသူကခိုးလန်းအဲ့တိုင်းနဲ့နီးတာဗျကျွန်တော်တို့ဒီနတ်ဆန်ဘက်လာမယ်ဆိုသူကလမ်းမတင်ဘူးဗျဟု
တ
်အခုလုံးကလမ်းကျောပေါ်မှာရှိတာမဟုတ်ဘူ
းဘုံမူဆိုင်ဘုံပြောပြသွားတာပါတစ်စက်သေးတက်မတော်ဘက်ကအကြောင်းပြတဲ့မွေးစည်းဝါးတွေမိတယ်ဆိုတဲ့နေရာနဲ့လဲသူတို့လာတဲ့လမ်းကြောင်းဟာအဝေးကြီးဖြစ်တယ်လို့လာတဲ့လမ်းကြောင်းတစ်လျှောက်စီယဝင်းဆင်းမှုဆိုတာလဲသူတို့အစီအစဉ်တိုင်းမှာမပါဘူးလို့ပြောပြပါတယ်အခုပြဿနာနဲ့ပတ်သက်ပြီးပို့အဖွဲ့ကအခြေအနေနဲ့ပတ်သက်လို့ဘုံမူကြီးခေါ်ကပြောပြတာက
ဒီအချိန်ကျွန်တော်တို့ကတော့အခုတော့ပြည်ပြည်လည်းလည်းလုံခဲ့တဲ့တစ်နှစ်ခွဲကတော့ပြဿနာလေးရှိခဲ့ပူပါတာဒါမှမဟုတ်ကျွန်တော်ညှိနှိုင်းပြီးတော့အခုတော့ဘူအောင်ဆောင်ရမှုရှိပါတော့ဒီတပတ်ကတော့သူဖြတ်သားမဲ့နယ်မြေတွေကကျွန်တော်တို့ရဲ့အရင်ဖြတ်သားမှဖြစ်ပူတဲ့နယ်မြေတွေဖြစ်တော့အဲ့ဒီအပေါ်မှာကြေးရင်အားနဲ့ပါနဲ့ပေါ့ကလုံးကြေးရင်နဲ့အဲ့ဒီလိုဖြတ်သန်းခဲ့ရင်ပုတ်တမှုဖြစ်နိုင်တယ်ဆိုရင်ပြီးတော့ပါဆိုရင်ပြီးတော့ကြိုတင်ပြင်ဆင်တဲ့အနေနဲ့စဉ်းစားတာလည်းဖြစ်နိုင်ပါတယ
်ဘုံမူကြီးခွန်ကပြောပြသွားတာပါ RCSS SSC အဖွဲ့ NCA လေးနှစ်ပြည့်အခမ်းအနားကိုမတက်ရောက်နိုင်တာဟာပူတွဲအကောင့်တွေဖော်ရေးကော်မတီ GICM စည်းဝေးကိုရွှေ့ဆိုင်းလိုက်ရတဲ့အခြေအနေဖြစ်ပြီးဒီအခြေအနေဟာအစိုးရပြောနေတဲ့သရုတ်ဒအချိန်မြောက်ပင်လုံညီလာခံကိုရွေးကောက်ပွဲမတိုင်ခင်ပြုလုပ်ဖို့ရှိတယ်ဆိုတဲ့အစီအစဉ်ကိုပါထိခိုက်နိုင်တာဖြစ်ပါတယ်ခင်ဗျာ